ဂါဇာဒေသကအစ္စရေးဟာမာစစ်ပွဲနဲ့ဆက်နွယ်ပြီးအစ္စရေးဝန်ကြီးချုပ်ဘင်ယာမင်နတန်ယာဟုကာကွယ်ရေးဝန်ကြီးယော့ဖ်ဂလန့်ဂါဇာမှာရှိတဲ့ဟာမာစစ်ပွဲအကြီးအကဲယာယာချင်ဝါနဲ့အရာရှိတချို့တို့ကိုဖမ်းဝရမ်းထုတ်ဖို့စီစဉ်နေကြောင်း ICC နိုင်ငံတကာရာဇဝတ်ခုံရုံးအကြီးအကဲကဒီကနေ့မေလ20ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဝန်ကြီးချုပ်နတန်ယာဟုနဲ့ကာကွယ်ရေးဝန်ကြီးဂလန့်တို့ဟာစစ်ရာဇဝတ်နဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အပြင်အရက်သားတွေကိုအစာရေစာပြတ်အောင်လုပ်ပြီးလက်နက်တပ်ဖွဲ့အသုံးပြုတာအရက်သားတွေကိုရွေကျက်ရှိရှိပြစ်မှတ်ထားတတ်ခိုက်တာတွေလှုပ်ဆောင်ခဲ့တယ်လို့ယုံကြည်ကြောင်း ICC ရဲ့တရားလိုရှေ့နေအဖွဲ့အကြီးအကဲကာရင်ခန်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဟမတ်အဖွဲ့အကြီးအကဲယာယာစင်ဝါအပြင်အဖွဲ့ရဲ့စစ်ဖက်အကြီးအကဲမိုဟာမက်ဒီယပ်အစ်ဘရာဟင်အယ်မစရီနဲ့နိုင်ငံရေးအကြီးအကဲအစ္စမေဟာနီယေတို့ဟာလည်းစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ ICC ကယူဆကြောင်းလဲကြေညာချက်မှာဖော်ပြပါတယ်။ဟာမတ်အရာရှိတွေအပေါ်တင်ထားတဲ့စွဲချက်တွေတဲ့လူသတ်မှုဒဇာဂန်တွေကိုဖမ်းဆီးမှုတွေလို့စစ်ရာဇဝတ်မှုတွေအာဓမ္မပြုကျင့်မှုနဲ့တခြားလိမ္မိုင်းဆိုင်ရာစော်ကားမှုတို့အပြင်ညှဉ်းပန်းနှိပ်စက်မှုတွေလည်းပါဝင်ပါတယ်။ဒီချိန်ထဲမှာပဲအစ္စရေးနိုင်ငံအနေနဲ့ဂါဇာကမ်းမြောင်တောင်ပိုင်းရာဖာမြို့ကမြေပြင်စစ်ဆင်ရေးတွေကိုတိုးမြှင့်ဆောင်ရွက်သွားဖို့တာဏိထံချထားကြောင်းအမေရိကန်သမ္မတအင်ဂျီရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့ဒီကနေ့တွေ့ဆုံအပြီးမှာအစ္စရေးကာကွယ်ရေးဝန်ကြီး Yoav Gallant ကပြောကြားခဲ့ပါတယ်ခင်ဗျာ။